1962ဇူလိုင်9ရက်နေ့7 July ကျောင်းသားရေးတော်ပုံကဖြစ်ပျက်တွေကိုအခု290တိုင်လာခဲ့တဲ့အချိန်အထိမမေ့နိုင်စရာပါလို့ဆရာမောင်ဝင်းသားကဆိုပါတယ်။အဲ့ဒီအချိန်ကဥပဇာဝိဇာခဒုတိယနှစ်ကျောင်းသားဆရာဝင်းသားဟာရန်ကုန်တက္ကသိုလ်ကျောင်းသားညီညွတ်ရေးတပ်ဦးအဖွဲ့ဝင်တူလည်းဖြစ်ပါတယ်။ဗိုလ်ချုပ်ကြီးနေဝင်းခေါင်းဆောင်နဲ့တော်လှန်ရေးကောင်စီကအာဏာသိမ်းတာကိုကျောင်းသားတမကအဖွဲ့အစည်းတွေကစန့်ကျင်ကန့်ကွက်ရာကနေဒီရေးတော်ပုံကြီးစတင်ဖြစ်ပွားခဲ့တာကိုဆရာဝန်တာကပြန်ပြောင်းပြောပြတာဒီလိုပ
ါ70ခုနှစ်မှတ်တမ်းရင်းဘုဒ္ဓဘာသာရေးတော်ပုံတော်လိုင်းကောင်ကြီးအနာပိနေအနာပိနေကတော့ဒီအနာပိနေကိုအဲ့ဒီအချိန်မှရှိနေတဲ့နိုင်ငံရေးဖွဲ့စည်းတွေပတ်သက်စားဆက်တော်မှန်မှတ်တာဆိုရင်နိုင်ငံရေးဖွဲ့စည်းရတဲ့အချိန်စောင့်ကြည့်နေကြတော့သူတို့အနေနဲ့ဒါမှကက်ဘတ်တွေပြောင်းနေမလုပ်ကြဘူးပေါ့အဲ့ဒီအချိန်ကကျွန်တော်တို့ပေါ်မနေလုံးဆိုင်ကြောင်းထံကကျွန်တော်တို့ကြောင်းထံကနော်မနီတူကြောင်းထံကအဲ့ဒီဘက်မော်လီဗန်တက်ကူကျောင်းသားတမကအဲ့ဒီတက်ကူကောလိပ်ဆန်တဲ့တမကလည်းနေပြီးတော့ဒီလိုကြီးနေရင်ဆရာနာတိန်းတော့ကန့်ွက်တယ်ဆိုပြီးတော့ဒီပူစာရီကြည့်တော့နေနဲ့ထုတ်ကြတယ်ပူစာရီလိုက်ကတ်တယ်အဲ့တော့ဒါအနာတိန်းတာကိုကျောင်းသားတမကကျောင်းသားဖွဲ့စည်းရတယ်ပြီးတော့ဆန့်ကျင်တာတော်လိုင်းကောင်စီအနာတိန်းတာကိုအပြည့်လုံးဆန့်ကျင်တာကျောင်းသားတမကလည်းပါပဲအဲ့ဒီလောက်ကရှိတဲ့ဒီမှာပြည့်စုံတော့ရန်ကုန်တက်ကူပါဝင်ဖို့လေတက်ကူကောလိပ်ဒီမှာကျောင်းဝင်ရေကျောင်းသားဒီကျောင်းသူတွေကိုတောင်းအောင်ဒီကနေ့တတ်မှတ်တာဒီကနေ့ချက်တူတော့သိနေတာဝင်ဒီနေ့ကဒီညဖက်ဆိုလို့ကျတော့ဖိတ်ချက်တော့ကြမယ်ညကူနိုင်ချင်နိုင်မပြန်လာလဲစာပြန်ပြက်မယ်အဲ့လိုတောင်းတဲ့ဆောင်တော့ပြီးတော့တကယ်လို့နေစာစုချက်တာတွေလည်းရှိတယ်ဆက်ရမျိုးတွေပေါ့ဒီအဲ့လိုတော့မျိုးတွေတော့အကုန်လုံးသိနေတာပေါ့မင်းများရှင်းနိုင်ဆိုရင်ကိုယ်ဆောင်ကိုယ်ခံဒီမှာလို့ရှိရမယ်ဆောင်မှုတွေတစ်ဆောင်ဆောင်မှုတွေတက်ပြီးတော့စစ်ဆေးတဲ့ခါမှာအဲဒီဆောင်မှမရှိဘူးအကောင်မှာမရှိလို့ရှင်ဒါမှမင်းမိခံလို့ပဲဒီတခြားထားမှာရှိနေတယ်ဘယ်လိုကြီးနေလဲအဲ့ဒါမျိုးတွေအဲ့ဒါတွေပါတော့သူတို့ခံပြင်းတာပေါ့ဗျာကျွန်တော်တို့ကရောင်းတဲ့တူကကျောင်းဆောင်တွေကျောင်းသားဖြစ်နေတာမြင်းထိုင်နေတဲ့ထောင်ထဲမှာရောက်နေတဲ့တရားခံတွေလိုဖြစ်နေတယ်အဲ့ဒါခံစားကြရတာပေါ့
အာနာသိန်းဘူချုပ်ကြီးနေဝင်အစိုးရကကျောင်းသားတွေကိုဖိနှိပ်ချုပ်ချယ်ကြတာကြောင့်ဇွန်လ26ရက်နေ့မှာကျောင်းသားတွေကျောင်းသားတမကအဆောက်အုံမှာစုဝေးပြီးစီဝေးဆုံးဖြတ်ခဲ့ပုံနဲ့သတ်မှတ်ခဲ့တဲ့အတိုင်းဇူလိုင်လ9ရက်နေ့မှာဆန္ဒပြခဲ့ကြပုံကိုလည်းဆရာဝန်တာကပြောပြပါဗျာ
။ဇွန်လ26ရက်နေ့မှာရန်ကုန်တက္ကသိုလ်ကျောင်းသားတမကအဆောက်အုံကတက္ကသိုလ်ခန်းမှာပါ။တောင်းဆောင်စည်းကမ်းများနဲ့ပတ်သက်ပြီးတော့ကျောင်းသားတွေစီဝေးလို့ကျောင်းသားတွေရဲ့အခုကျွန်တော်ပြန်ပြည့်တဲ့အစီအစဉ်ကိုအဲ့တော့တက္ကသိုလ်ဥက္ကရာကိုပဲသူလေးတွေကိုတက်တယ်ပေါ့။ဘယ်လိုရရှင်းပြရလဲတော့မကြီးဆွေးနွေးရတယ်။ဒီမှာဆုံးကြတော့ကျွန်တော်တို့ကဒါဘယ်လိုဖြစ်ဖြစ်ဒီစည်းကမ်းတွေကိုလုပ်မခံနိုင်ဘူး။နော်ဒါဆန့်ကျင်တယ်ဒါတော့ဒီစည်းကမ်းတွေကိုဖြတ်သိမ်းပြီးပါလားဆိုပြီးတော့တောင်းဆိုကြတယ်။ဒါကိုပို့ပြီးတော့ကြေကြတဲ့ကျောင်းသားဒီဆန္ဒပြပွဲလုပ်မယ်။သူတို့ရဲ့ချင်းကိုကျွန်တော်တို့ကဒီနေ့ခုနှစ်နေပါဆန္ဒပြမယ်ဆိုပြီးတော့တတ်မှတ်တယ်။ကျောင်းသား26ရက်နေ့စီးပြီ။ကျောင်းသား29ရက်နေ့1962အဲဒီထုတ်ပြန်သတင်းစာတွေမှာဒီအဲဒီစီးပွဲပြင်ပါပါတယ်။အဲ့မှာတော့ဒီကနေ့ကနေဆုံးဖြတ်ကြတာပါ
။ကျောင်းသားတွေရဲ့ဆန္ဒပြပွဲကိုစစ်အာဏာရှင်တွေကအကြမ်းဖက်နှိမ်နှင်းခဲ့တဲ့နေ့ရဖြစ်ပျက်တွေနဲ့နောက်တနေ့နဲ့ကျောင်းသားတမကအဆောက်အုံကြီးဖြိုချဖျက်ဆီးခံခဲ့ရတဲ့အချိန်တွေကဆရာမောင်ဝင်းသားရဲ့ခန်းစားချက်တွေကိုလည်းအခုလိုကြားရပါတယ်
။နောက်နေ့မှာဆန္ဒပြပွဲရှိတယ်ဆိုတော့ဒီလိုချုပ်ရင်းနေရမှာဘူးကကျောင်းသားတွေကတက်ကြွနေပြီ။ပထမလေးနေပြီးတော့ညီကြီးဖိတ်ပြီးတော့မှကျေကျေတန်ပေါ်ပြီးတော့တောင်းအောင်စီကံနေလို့မရှိပါဘူး။ဆန္ဒပြကြတယ်နောက်တော့ကျေရကြမယ်လမ်းပေါ်ထွက်အပြင်းကြီးလမ်းမှာပေါ်ထွက်ဆောင်နေတဲ့ကျောင်းသားတွေတဲ့ဒီမျိုးကတော့ကျောင်းဆောင်ကြီးကဆရာဦးမြုခင်ရဲ့အိမ်ကိုတော့ဝိုင်းနေပါဆရာဦးကျောင်းဆောင်တော့ပါလေဆရာဦးမြုခင်ကတကယ်ဆွတ်လာပြီးတော့သူ့ရဲ့ခြံဝင်းပုတ်တိုင်းပေါ်ပြတ်ပြီးတော့သူကကျောင်းသားတွေကိုဆုံးဖြတ်တယ်အဲဒါစစ်ဆန်ရတဲ့ဆရာဦးကိုတွေ့ပါတယ်အဲ့တော့သူတို့အေးဆေးကြံကြပါပြီးတော့အဲ့ဒါကျောင်းသားတွေကျွန်တော်တို့ကိုခွင့်ရပါတယ်နောက်နေ့ဒီလိုခဏခဏကြတော့တက်ကြွတဲ့ကျောင်းသားတွေကကမ်းမှန်ပါကျောင်းသားကြီးစီရေးတဲ့အဲ့မှာဆိုကြံတော့နေပေါ့ကျောင်းသားကောင်းဆုံးကိုတက်ကနေပြီးတော့ဒီကျွန်တော်တို့တောင်းဆောင်စီကံကိုကျောင်းသားကြီးကမလိုလားဘူးဒါကြောင့်မို့တာဝန်ချက်သိပြီးပို့တောင်းဆိုရဲဆိုပြီးတော့အဲ့ဆိုပြန်တယ်ကျောင်းသားတွေအားလုံးကသတိပြုလမ်းတိုင်းကိုင်းနေတဲ့ကံပါတယ်ကိုချိတက်ကြတယ်ကိုင်းနေတဲ့ကံပါရှိရပြန်ဆက်လာပြီးတော့ကျွန်တော်တို့ဒီကျောင်းသားတမကတက်တာအဆောင်ရှိမှာလူစုခေါ်ကြပို့ဆောင်ကြည့်ကိုပြန်ကြတာပေါ့လေအဲ့ဒီကဟိုစနေနေ့ဆိုတော့ဘကူပြန်လို့အစီအစဉ်ရရှိတာကိုကျွန်တော်ဘကူသားဆိုတော့ကျွန်တော်ဘကူပြန်တာပေါ့လေဘကူရောက်ပြီးတော့ည9:00နာရီလောက်မှာသူတို့တရင်မှာအဲ့ဒီရန်ကုန်တက္ကသိုလ်ကျောင်းသားဆောင်ရွက်ပြတဲ့ဒီဘုံမှုရှိတဲ့ကြောင့်မလို့အင်အားသုံးပြီးတော့ နေနေရတယ်ရှုပ်ခွင့်လိုက်ရတယ်ဆိုတော့ညာ9နာရီ10နာရီလောက်ကြာတော့ကျွန်တော်အကူမြောက်စမောတဘောနဲ့ပြန်ရောက်လာကြတယ်သူတို့ကအင်းဝဆောင်မှနေတဲ့အကူမြောက်ပေါ့လေကျွန်တော်အကူလက်ကသူအဲ့ဒီမှာဆက်လာတယ်မအင်းယူကြတယ်သူတို့တက်ဆန်အင်းယူကျူပေါ့အဲ့ဒီကျူကသူ့ကိုဖုံးတယ်သူကဒီအမရဆောင်ရှိမှာတော့ပြောပြီးခဏကြာလေးကြောင်းလိုက်နေကျူပေါ့လေအဲ့ဒီရှိနေတော့မှသူ့ဘေးရက်ပြက်ကိုမှန်လာကနမှာကနမှာတော့ရသူ့ရဲ့သူ့အင်းကြီးကပုံရည်နေတယ်အဲ့ဒီဒီအင်းကြီးရဲ့ပုံစစ်တပ်ရဲ့အကြံအစည်မှာဘုရားပြန်ပြေးလာတယ်။နောက်နေ့မနေ့မှာဆက်လာရင်ကျူလေးတရင်ကိုကြားတယ်။နောက်ဒီကြီးကြီးဝင်ရတယ်ပြောတော့ဒါကနောက်ဦးတန်းနေဆိုင်မဲ့ဒီကတော့မရဘူး။ဒီနောက်နောက်မှာပေါ့လေ။အဲဒီငုံနတ်ဆောင်ပါ။ငုံရတဲ့ဒီကောင်များကဘုရားအဆန်းကိုဖြစ်အဲ့ဒီဖြစ်တာဆိုလို့ရှိရင်လည်းမြူလာတဲ့တိုက်ပွဲမှာတမိုင်းဝင်အဆောက်အဦမဒီနေရာမှာပဲဒီကဘုရားအဆန်းလို့တန်ကြီးကောင်းကောင်းတွေထွက်လာတယ်ဥပျော်ငင်းတို့ဥပဆွေတို့ဥသိမ့်ချင်းတို့ဒီလိုပုံပုံလေးနော်ခင်ရှားတဲ့နိုင်ငံကောင်းဆောင်တွေနိုင်ငံကြီးကောင်းဆောင်တွေထွက်လာတယ်တို့တက်ရေးတက်ကျင်းမှာမြို့သားတွေကသူ့ဖြားမှုမှာတမိုင်းဝင်နေရာကြီးကအဲ့ဒီနေရာကြီးကိုဖြိုးရတဲ့အကြောင်းပြတဲ့ခါကျတော့ပညာတာဒါဒေါ်ရင်းမှာရှိတဲ့ဒီပတ်တပ်ပါလေကွန်မြူနစ်အဲ့ဒါနစ်ဖြူကိုသုံးတာကွန်မြူနစ်ဖြူအလံဖြူကွန်မြူနစ်ပြောတာပါအဲ့နစ်ဖြူကပုံလေးရဲ့ဌာနချုပ်ကိုချက်နေတဲ့ဒီကောင်ကဒါကိုဖြိုးလိုက်တယ်ဆိုတော့ကျော်လေးကိုခံပြင်းတာပေါ့ဗျာဒီပုံမှာကျွန်တော်ဒီလိုဆွဆွဲတာကိုလည်းခံပြင်းနေတော့ဖြူလိုက်ဖြူခါရတဲ့အတွက်ကြောင့်ပို့ပြီးတော့ပါဒီထဲမှာအင်မတန်မှကြည်ခွေးရပါတယ်